ယခိုင်မြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ကအရေးယူတန်ခတ်မှုတွေရှိလာတော့မှာဖြစ်တဲ့အတွက်အမေရိကန်အစိုးရလွှတ်တော်နဲ့တာဝန်ရှိသူတွေကိုမြန်မာအစိုးရဆောင်ရွက်ချက်တွေကိုရှင်းပြနေတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတမ်းအမတ်ကြီးဦးအောင်လင်းကပြောပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်တိုးတက်မှုတွေအကြောင်းမနေ့စနေနေ့ကဝါရှင်တန်မြို့တော်ကမြန်မာတန်ယုံမှာမြန်မာမိတ်ဆွေတွေနဲ့ဆွေးနွေးပွဲမတိုင်ခင် VOA နဲ့တွေ့ဆုံမေးမြန်းခန်းအတွင်းတာအမတ်ကြီးကအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ကိုငင်းချန်းကတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်အရေးမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုပြည်ပရောက်မြန်မာအတိုင်းဝိုင်းတွေကိုအတိပေးတင်ပြလိုတာရခိုင်အရေးမှာမြန်မာနိုင်ငံသားတွေရဲ့နီးပညာနဲ့ငွေကြေးအကူအညီတွေဘယ်လိုပေးနိုင်မယ်ဆိုတဲ့အကြောင်းရှင်းပြလိုတာ။နောက်ပြီးအပြည့်အခက်ရစဲရေးစာချုပ် NCA တိုးတက်မှုအကြောင်းရှင်းပြလိုတဲ့အတွက်ဒီဆွေးနွေးပွဲကိုပြုလုပ်ရတာပါ။နိုင်ငံတကာအတိုင်းဝိုင်းနဲ့ပတ်သက်ပြီးအမတ်ကြီးရဲ့လှုပ်ဆောင်မှုတွေကိုမေးကြည့်တဲ့အခါမှာတော့
ကျွန်တော်အနေနဲ့ကတော့ကျွန်တော်လုပ်ခဲ့တာကတော့နိုင်ငံတော်ကနေပြီးတော့ကိုရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စေနာတန်တန်နဲ့ဆောင်ရွက်နေတဲ့ဟာလေးတွေကိုကျွန်တော်လုပ်နေတယ်ဆိုတဲ့ဟာကိုအမေရိကန်အစိုးရရောအမေရိကန်လွှတ်တော်ရောကျွန်တော်တို့ကိုရှင်းပြနေပါတယ်ဒါအပြင်ကိုမြန်မာအတိုင်းဝိုင်းတွေကိုလည်းကျွန်တော်တို့နိုင်ငံကနေပြီးတော့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေလုပ်နေလဲတကယ်ပဲစေနာတန်တန်နဲ့လုပ်တယ်ပြဿနာကိုတကယ်ပဲအကောင်ဆုံးဖြေရှင်းဖို့လုပ်နေတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်ပြောပြဖို့ရှိပါမယ
်အငယ်ဟိုနောက်တစ်ချက်ကကျွန်တော်ဟိုဒီအခုရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပြီးတော့အငင်းပွားနေတာပေါ့နော်မြန်မာအစိုးရကတော့ဒီရိုဟင်ဂျာနာမည်ကိုမသုံးဖို့ပြောထားပါတယ်အငယ်အဲ့ဒီအပေါ်မှာရောဟိုဘယ်လိုမျိုးလှုပ်ဆောင်နေတာရှိပါလဲ
ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့ဒီဥစ္စာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ကိစ္စမြန်မာနိုင်ငံကပြည်သူတွေသာအတိအဆုံးဖြစ်ပါတယ်မြန်မာနိုင်ငံပြည်သူတွေကနေပြီးတော့လက်ခံနိုင်တဲ့နေထားကိုကျွန်တော်တို့အစိုးရအနေနဲ့လုပ်နေပါတယ်ဒီကိစ္စဆိုလို့ရှိရင်လည်းပြဿနာရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့သိထားပါတယ်ပြဿနာကဒီရိုဟင်ဂျာကိုတုံးကြီးအဖြစ်ပြဿနာပြည်တယ်သွားမဲ့ကိစ္စမဟုတ်ပါဘူးဒါကြောင့်မို့ဒိုဟင်ဂျာသုံးမှပြဿနာပြည်တယ်မဲ့ကိစ္စမဟုတ်တဲ့ပဲကြောင့်အားလုံးကနေပြီးတော့ဒီလိုမျိုးနားလည်လက်ခံနိုင်တဲ့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီမွတ်စလင်ဘာသာအတိုင်းဝိုင်းတွေဆိုတဲ့စကားကိုကျွန်တော်တို့သုံးတာဖြစ်ပါတယ်။ဒါကလည်းပြဿနာဖြစ်နေတဲ့ဟာကိုဖြေရှင်းဖို့ရည်ရွယ်ချက်နဲ့ကျွန်တော်တို့လုပ်နေတာဖြစ်ပါတယ်။နောက်ပိုင်းဒီရိုဟင်ဂျာဆိုသူတွေကနေပြီးတော့သူတို့ရဲ့ကိစ္စကိုတကယ်ပဲမြန်မာနိုင်ငံသားတယောက်အနေနဲ့သူတို့အနေနဲ့မြန်မာနိုင်ငံရဲ့အရေးကိစ္စကိုပါဝင်နေတယ်ဆိုလို့ရှိရင်လည်းသူတို့လိုချင်တဲ့ကိစ္စကိုသူတို့ကနေပြီးတော့တရားဥပဒေနီးလမ်းနဲ့သူတို့ရဲ့သမိုင်းကြောင်းအရာနဲ့တက်ဆိုင်တဲ့လူတွေကိုရှင်းပြမယ်ဆိုလို့ရှိရင်ရှင်းပြလို့အားလုံးကနားလည်မယ်ဆိုလို့ရှိရင်တော့လေလက်ခံနိုင်မယ်အနေထားသူတို့ကနေပြီးတော့စူးစမ်းတင်ပါတယ်မြန်မာနိုင်ငံပြည်သူတွေကတော့ကျွန်တော်တို့ကလက်ခံနေတဲ့အနေထားကိုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်ဆိုတဲ့ဟာလေးကိုပြောပြရစီ
ဟာပြည်ပရောက်မြန်မာကနိုင်ငံသားတွေအနေနဲ့ပေါ့နော်ဒီရခိုင်ကိစ္စမှာဘလို့တွေများဝိုင်းဝန်းကူညီနိုင်လဲပေါ့နော်မြန်မာအစိုးရဝယ်ဖြစ်ဖြစ်ဒီရခိုင်အရေးနဲ့ပဲပတ်သက်ပြီးတော့ဖြစ်ဖြစ်ဘာတွေများကူညီနိုင်မလဲမသိခင်ဗျာ
ဒီပရောက်မြန်မာနိုင်ငံသားတွေအနေနဲ့ကတော့မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲမှုကိုလိုလားတဲ့မြန်မာနိုင်ငံသားတွေမှန်သမျှကိုကျွန်တော်အနေနဲ့ရခိုင်ပြည်နယ်မှာဘာတွေလုပ်နေတယ်ဆိုတဲ့ဟာကိုကျွန်တော်အနေနဲ့ရှင်းပြပါတယ်ရှင်းပြပြီးတော့ဒီဖုတ်ပြတိုးတက်မှုတွေကိုသူတို့အနေနဲ့ပါဝင်ဆန္ဒပါဝင်ခြင်းနဲ့ဆန္ဒရှိတဲ့သူတွေကိုလည်းပါဝင်နိုင်မှုအခွင့်အရေးပေးရပါတယ်အဲမြန်မာနိုင်ငံမှာသွားရောက်ပြီးတော့သူတို့ရဲ့ဤပညာပဲဖြစ်ဖြစ်သူတို့ရဲ့ငွေကြေးအရင်းဒီပဲဖြစ်ဖြစ်သူတို့ပါဝင်နိုင်ပါတယ်ဒါမှမဟုတ်ဘဲနဲ့အမေရိကန်နိုင်ငံမှာအနေသင့်သူတို့ရဲ့စေတနာတွေကိုငွေကြေးအားဖြင့်ကူညီပေးမယ်ဆိုလို့ရှိရင်လည်းကျွန်တော်လက်ခံနေပါတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ပြောပြနေပါတယ်
။ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံအရေးစိတ်ပါဝင်စားသူတွေတက်ရောက်ခဲ့ကြပြီးတမ်မတ်ကြီးဦးအောင်လင်းစစ်တမ်းမှုဗိုလ်ချုပ်ချစ်ဆွေတို့နဲ့အတူအမြင်များကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။